မြောက်ကိုရီးယားကစီးရီးယားလက်တုံပြင်မယ်လို့ချင်းချောင်းနေတဲ့ကြားကပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့နှစ်ဆင်ပူးတွဲစီးရီးလေ့ကျင့်မှုတွေစတင်လိုက်ပါတယ်။ Operation Uchi Freedom လို့အမည်ပေးထားပြီးတရုတ်ပေါ်လေ့ကျင့်မှုအများစုပါဝင်တဲ့သတင်းနှစ်ပတ်ကြာပူးတွဲစီးရီးလေ့ကျင့်မှုမှာတော့အမေရိကန်တပ်ဖွဲ့ဝင်2000ခွဲတောင်ကိုရီးယားတပ်ဖွဲ့ဝင်5000ပါဝင်ခဲ့တာပါ။ပူးတွဲစီးရီးလေ့ကျင့်မှုတွေကကာကွယ်ရေးအတွက်ရည်ရွယ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကပြောဆိုထားကြပေမဲ့မြောက်ကိုရီးယားကတော့ကျူးကျော်တက်ခိုက်ဖို့ပြင်ဆင်လေ့ကျင့်တဲ့လိုရဖြစ်အမြဲလိုမချင်မနှက်ဖြစ်လို့ရှိရပါတယ်။မြောက်ကိုရီးယားစစ်တပ်ကတော့အချုပ်ချာအာဏာပိုင်ဆိုင်မှုကိုချင်းချောက်လာမယ်ဆိုရင်နျူကလ িয়ার လက်နက်နဲ့ကြိုတင်လက်ဦးမှုရယူပြီးအမေရိကန်ကိုပြာပြစ်အောင်လုပ်ပစ်ဖို့တပ်ဖွဲ့တွေကိုအသင့်ပြင်ထားတဲ့အကြောင်းဒီကနေ့ပဲကြီးညာချက်တစ်ဆောင်ထုတ်ပြန်ပြောဆိုခဲ့တာပါ။နျူကလ িয়ার လက်နက်တွေနဲ့ပထင်းတက်တုံးတွေစစ်တိုက်ဆိုးလို့စမ်းသပ်ခဲ့တဲ့အတွက်မြောက်ကိုရီးယားပေါ်ကုလသမဂ္ဂကနောက်ထပ်ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့တာကြောင့်မကြာသေးခင်လတွေကဆက်လို့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေပေါ်ပေါက်နေတာဖြစ်ပါတယ်။မကြာသေးခင်ကလည်းဗြိတိန်နိုင်ငံဆိုင်ရာမြောက်ကိုရီးယားဒုတိယသံမကြီးထက်ယောင်ဟိုတောင်ကိုရီးယားနိုင်ငံဘက်ကပဲပြောင်းခိုလုံခဲ့တဲ့အတွက်နိုင်ငံကြားဆက်ဆံရေးကလည်းပုံမှန်ဆိုးဝါးလာနိုင်တဲ့အလားအလာတွေရှိနေပါတယ်။